မရမျိုးနယ်ကညောင်ဦးကြီးရွာကိုဇူလိုင်24ရက်ညနေပိုင်းမှာစစ်ကောင်စီစစ်ကြောင်းကပြစ်ခတ်ဝေရောက်ခဲ့တဲ့အတွက်ဒေသခံတို့တိုက်ဆုံခဲ့ပြီးတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါမယ
်ဇူလိုင်24ရက်နေ့ညနေ9နာရီဝန်းကျင်မှာဝင်လာတဲ့စစ်ကောင်စီစစ်ကြောင်းဟာညောင်ဦးကြီးကျေးရွာမှာစခန်းချတပ်ဆွဲနေတယ်လို့ဒေသခံတွေကပြောပါတယ်ကျေးရွာအတွင်းဝင်လာစဉ်မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်ထွက်ပြေးကြတဲ့ကျေးရွာသားတို့အသေးဆုံးပြီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ညောင်အုပ်ရွာဒေသခံတို့ကပြောပါတယ်
။မနေ့ကမရယာမြို့နယ်ကျွန်တော်တို့ပနဲ့အင်းရွာကိုရောက်ရှိနေတဲ့စစ်တပ်တွေကကျွန်တော်တို့ညနေ9နာရီမှာမရယာအပနဲ့အင်းရဲ့အနောက်ဘက်ကျွန်တော်တို့ညောင်အုပ်ရွာကိုအင်းအား40နဲ့စစ်ကြောင်းထိုးလာတယ်ဗျ။ကြောင်းထိုးလာပြီးတော့ကျွန်တော်တို့ရွာထဲကိုတနတ်တိမ်နဲ့ပြည့်ဝင်တယ်။ရွာရဲရရွာသူရွာသားတွေကအကုန်ထွက်ပြေးကြတာ။ထပ်ပြီးကြတော့ကျွန်တော်တို့ရွာနောက်ဘက်ထိလိုက်ပြတာရွာနောက်ဘက်မှာကျွန်တော်တို့အင်းရှိတယ်ဗျ။အင်းလေးကိုကျွန်တော်တို့မွေးညောင်အုပ်ရွာသားပါမြောက်ကလှေနဲ့ထွက်ပြေးတာကိုသူတို့ကတနက်နဲ့လှမ်းပြလိုက်တာ။ဒီဖြစ်သူကတော့ဟိုညာအညာမှာပဲဆုံးသွားတယ်။တမီးဖြစ်သူကတော့အဲမနဲ့ကြတော့အဲတို့ရာကိုသူ့ဖေကိုထားခဲ့ပြီးတော့တို့ရာကိုထွက်ပြေးရရတယ်ဗျ
။တမီးဖြစ်သူကလက်မောင်းမှာထိခိုက်ဒဏ်ရာရခဲ့တာဖြစ်ပြီးအခုလက်ရှိမှာတော့ဒေသကာကွယ်ရေးအဖွဲ့တွေကကဲတင်ပြီးတော့ဆေးဝါးကူတာပေးနေတယ်လို့လည်းပြောပါတယ်။ညောင်ဥရွာကိုအရင်ကစစ်ကောင်စီတပ်တွေဖျက်ဆီးသွားလာတာမျိုးရှိခဲ့ပေမဲ့အခုလိုဝင်ရောက်ရှင်းလင်းတာမျိုးတော့အရင်ကမရှိခဲ့ဘူးပါဘူး။ထင်မှတ်မထားတဲ့အချိန်စစ်ကောင်စီတပ်ဖွဲ့တွေရုတ်တရက်ရွာထဲဝင်လာတာကြောင့်ထွက်ပြေးချိန်မှာအခုလိုတိုက်ဆုံနေရရတွေဖြစ်ခဲ့တယ်လို့လူ20ဝန်းကျင်လောက်လည်းဖမ်းဆီးခံရတယ်လို့ဒေသခံတို့ကပြောပါတယ်။
ဘာမှမသိရဘူးမသိရတဲ့ခါကျတော့ရွာထိပ်ကတနက်ပြစ်ဝင်လာကြမှာဟိုလွတ်တဲ့လူကတော့ပြေးတဲ့လူကပြေးမိနေပိတ်မိတဲ့လူကပိတ်မိအဲ့လိုဖြစ်သွားတယ်ဒေသခံကကျွန်တော်တို့20ကျောင်းလောက်ဖမ်းခံရတယ်ခင်ဗျာရွာရဲကျွန်တော်တို့အဲညောင်ဟုတ်ဖုန်ကြီးကျောင်းထဲမှာတစ်ခွက်အဲရွာလဲကောင်းကကျွန်တော်တို့အဲတိုက်တိုင်းနှစ်ခါတိုက်မှာတစ်ခွက်နှစ်ခွက်ခွဲနေကြတယ်ခင်ဗျဒီနေ့ချင်းကြီးညောင်ရွာထဲမှာရှိနေကြတော့ခင်ဗျဒီလိုဖုန်ကျောင်းထဲမှာရောခုနကျွန်တော်ပြောတဲ့အိမ်မှာရောရှိနေကြတော့ခင်ဗျအဲရွာသားတွေကတော့ကျောင်းမကန့်နိုင်ရသေးဘူးကျွန်တော်တို့ဟိုလို့ရအောင်ပြေးနေရတယ်ဗျ
။ညောင်ဦးရွာနဲ့အနီးတစ်ဘွဲ့ဟာစစ်ကောင်စီနဲ့ဒေသကာကွယ်ရေးတပ်တွေကြားထိတွေ့တိုက်ပွဲဖြစ်လင့်မရှိတဲ့ဒေသဖြစ်တယ်လို့လည်းပြောဆိုကြပါတယ်။စစ်ကြောင်းဝင်လာချင်းထွက်ပြေးကြတဲ့အခြေအနေကိုဒေသခံအမျိုးသမီးတဦးကလည်းအခုလိုပြောပြပါဗျ။အဲ့ဒါမှာမနေ့ညနေပိုင်း
3:00ကျော်4:00လောက်ပေါ့။အလေရတော့4:00လောက်လည်းဆင်းရတယ်။ဒါလေးလည်းအချိန်ကတော့မကြည့်တော့မကြည့်မရအောင်ဒါပေမဲ့4:00လောက်ပဲထင်ရတယ်ဆိုတာအမေအလုံးဒိမ့်နေနေဖြစ်လာပြီ။ရှေ့ရွာရှေ့ရံလူတွေထွက်လာတော့မှအဲ့လိုပြေးလာကြတယ်ပါတယ်လာတယ်ဆိုတော့မှထွက်တော့အဲ့လိုမျိုးပြေးသွားပြီးပြေးပဲပြေးရတာပေါ့နော်။နောက်လည်းလက်မကြည့်ရဘူးနောက်လည်းလက်ကျလို့မရဘူးပေါ့နော်။အဲ့လိုနောက်လည်းလက်မကြည့်ဘူးဆိုတော့ပြေးလာတာပေါ့တော့ကိုယ်မှကြလဲအဲအိမ်ကကြလဲအဖေဒီမေနဲ့လည်းကိုယ်ကိုယ်တယောက်ထဲလို့ထင်တာဆိုတော့အဲ့လိုမျိုးဖြစ်တော့ကြတော့လေမကြည့်လို့ပေါ့အဲ့လိုမျိုးပြောတာတော့ဖန်ဆန်ရတယ်အဲ့လိုဘာလဲမှာတော့ဖန်ဆန်ထားရတာလည်းရှိတယ်ဘာမှဘာမှမပါဘူးတချို့ဆိုလို့ရင်ဟိုဥတည်းကိုတစ်ခုပေါ့မာဒီတိုင်းကြီးလာတာဒီယူမဲဟာလေးတော့မှမယူသေးရတဲ့ဟာလေးအရှိကြီးရပေါ့နော်
ညောင်ဦးကျေးရွာဟာအင်ဂျီ300ကျော်ရှိပြီးဒေသခံ1000ကျော်ရှိတဲ့ကျေးရွာဖြစ်ပါတယ်။လက်ရှိမှာဒေသခံဆစ်ဆောင်တွေကနိဆက်ရတခြားရွာတွေကဖုန်ကြီးကျောင်းတွေမှာနေထိုင်နေကြပြီးစားတောက်ရေးကိုလည်းဖုန်ကြီးကျောင်းတွေကအစီအစဉ်ပေးထားတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းနဲ့မန္တလေးတိုင်းအတွင်းကဒေသတချို့မှာစစ်ကောင်းစီတပ်ဖွဲ့တွေကလေကျောင်းကတိုက်ခိုက်တာစစ်ကျောင်းထိုးစစ်ဆင်တာနဲ့နှစ်ဖက်တိုက်ပွဲတွေကြောင်းဒေသခံအများအပြားထိခိုက်ဒေဆုံးရတာတွေရှိသလိုကျေးရွာတွေမိရှုခံရပြီးစစ်ဘေးတိမ်းရှောင်ရသူအရေးအတွက်ကလည်းတဖြည်းဖြည်းပို့ပြီးတော့တိုးလာနေပါတယ်။မြန်မာစစ်တပ်ကတော့ဒီဒေသကကျေးရွာတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့စွပ်စွဲပြောဆိုလို့ရှိပါတယ်။စီရပတိပခတွေကြောင့်မြန်မာနိုင်ငံတော်ပြည်တွင်းမှာပဲအိုးအိမ်စွန့်ခွာထွက်ပြေးရသူဦးရေဟာအခုဆိုရင်တသက်သမ9000နီးပါးအထိရှိလာတဲ့အကြောင်းတီလာထဲထုတ်ပြန်တဲ့ကုလသမဂ္ဂရဲ့နောက်ဆုံးအစိုးရအစတရမှာဖော်ပြထားပါတယ်။ဒီထဲမှာလူဦးရေတသက်သမ6000နီးပါးဟာ2023ခုနှစ်ဖေဖော်ဝါရီလကအာဏာသိမ်းယူမှုနောက်ပိုင်းပေါ်ပေါက်လာတဲ့ပဋိပက္ခတွေနဲ့လုံခြုံမှုကင်းမဲ့လာတဲ့အခြေအနေအောက်မှာနေရစွန့်ခွာထွက်ပြေးကြသူတွေဖြစ်တယ်လို့ကုလသမဂ္ဂ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။